ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်နိုင်ဖို့အတွက်လူတွေအပြင်းမထွက်အောင်တာမြစ်ခဲ့တဲ့တရုတ်နိုင်ငံကကျင့်သုံးခဲ့တဲ့နီလန်ရလက်တွေနဲ့လူမှုကျန်းမာရေးကျွမ်းကျင်ပညာရှင်တွေရဲ့အကြံပြုချက်တွေအရကမ္ဘာတဝန်းကအစိုးရတွေဟာပိုပိုပြီးကန့်သက်ထိန်းချုပ်တဲ့နီလန်တွေနဲ့ဗိုင်းရပ်စ်ကူးစက်မှုကိုခုခံကာကွယ်နေကြပါတယ်။လူတွေပူးကပ်ထိတွေ့မှုမလုပ်ကြဖို့နှိုးဆော်ချက်ကိုကြိုးစားတယ်လို့ဒီအချက်ဟာလိုအပ်တယ်ဆိုပေမဲ့ဗိုင်းရပ်စ်ပိုးရှိမရှိစမ်းသပ်မှုကိုနိုင်ငံအားလုံးမှာမရှိမဖြစ်လုပ်နိုင်ဖို့ပိုးပြီးလိုအပ်နေကြောင်း WHO ညွှန်ကြားရေးမှူးချုပ် Tedros Adhanom Ghebreyesus ကတနင်္လာနေ့ကအခုလိုတတိပေးပြောကြားခဲ့ပါတယ်
။ So we advise countriesto stick to testing and from there of course all the steps that they
Corona virus ကိုစေမှုကိုစစမြေမြေလုပ်ဖို့ ਨੇ အဲ့ဒီကတစ်ဆင့်လိုအပ်တဲ့အဆင့်အားလုံးမှန်သမျှလုပ်ဆောင်ဖို့ကျွန်တော်တို့အကြံပေးထားပါတယ်။ဒါ့အပြင်ကန့်သက်ထိန်းချုပ်တဲ့မီးဒီယာကိုခိုင်ခိုင်မာမာကျင့်သုံးဖို့နိုင်ငံတွေအားလုံးကိုလည်းအကြံပေးထားပါတယ်။ဘာလို့လဲဆိုတော့ဒီ virus ကပ်ရောဂါကိုထိန်းချုပ်နိုင်လိမ့်မယ်လို့ကျွန်တော်တို့ယုံကြည်တဲ့အတွက်ဖြစ်ပါတယ်လို့သူကပြောသွားတာပါ။အမေရိကန်ပြည်ထောင်စုမှာတော့မနေ့တနင်္လာနေ့ကစပြီးကျောင်းအများစုကိုပိတ်လိုက်ပါတယ်။မြို့ကြီးတွေဖြစ်တဲ့ Los Angeles နဲ့ New York မြို့တွေမှာတော့ရုပ်ရှင်ရုံတွေစားသောက်ဆိုင်တွေစတဲ့လူစုလူဝေးရှိတဲ့နေရာအလုံးကိုပိတ်ပင်ထားပါတယ်ရှင်။